ဆွေရလုပ်ငန်းတစ်စိတ်တစ်ပိုင်းပိတ်ပင်ထားတဲ့ကိစ္စကိုဒီဘက်ကမှအဆုံးမသတ်နိုင်ဘူးဆိုရင်ဒီလနှစ်ပိုင်းမှာပြောဖို့ရှိရသမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်ကွန်းကိုရွှေ့ဆိုင်ဖို့ဒါမှမဟုတ်စာနဲ့ပဲရေးတင်ပြဖို့အလို့တော်ဥက္ကဋ္ဌနင်စီပလိုစီဘူဒုနေရအကြံပြုလိုက်ပါတယ်ဒီဒီမိုကရက်တစ်ထင်ထုတ်ထားတဲ့အောက်လို့တော်အကြီးကဲနင်စီပလိုစီကဂျန်နရယ်လ29ရက်နေ့ကျရင်ကွန်ဂရက်ဆတော်မှာသမ္မတမင်ကွန်းပြောကြားမယ်အရေးပါတဲ့နှစ်စဉ်ကျင်းပမြဲအခမ်းအနားအတွက်လုံးတွေချထားတဲ့ကိစ္စကိုထောက်ပြပြီးအခုလိုအကြံပြုလိုက်ကြပါသမ္မတထရမ့်နဲ့စုမိသားစုလုံးတွေကိုတာဝန်ယူထားတဲ့အထူးထောက်ခံရေးနဲ့အမိပြည်လုံးတွေဌာနတို့ဟာအစိုးရလုပ်ငန်းရပ်ဆိုင်ထားမှုကြောင့်ရမုံငင်းမရှိဖြစ်နေရတယ်လို့ထရမ့်စီရေးတဲ့စာထဲမှာနန်စီပလိုစီကဖော်ပြထားပါတယ်ဒါပေမဲ့အမိပြည်လုံးတွေဝန်ကြီးခရစ်စတန်နီယယ်စ်ကတော့သမ္မတရဲ့မင်ကွန်းကိုထောက်ခံမှုနဲ့လုံးတွေအတွက်အပြည့်အဝပြင်ဆင်ထားတယ်လို့ဆိုပါတယ်အမေရိကန်သမိုင်းမှာအတားရှိဆုံးဖြစ်တဲ့ဒီအစိုးရလုပ်ငန်းရပ်ဆိုင်မှုကိုစုံခမ်းတိုင်ပင်မဲ့အရေးအယံအခုချိန်ထိမတွေ့ရသေးပါဘူး။ဆွတ်တော်နေရာလုံးနောက်တစ်ပတ်မှရနာဖို့ရှိပေမဲ့အစိုးရလုပ်ငန်းရပ်ဆိုင်မှုရှိနေသေးရင်တော့ဆွတ်တော်ရဲ့ရနာမှာမဟုတ်ဘူးလို့ခေါင်းဆောင်တွေကပြောကြရပါတယ်။